နိုင်ငံတကာအသိမှတ်ပြုကိုဗစ်တောက်ဆေးတစ်ခုကိုမြန်မာပြည်တွင်းမှာထုတ်လုပ်လိုက်တဲ့သတင်းဖြစ်ပါတယ်။အမေရိကန်မတ်ကုမ္ပဏီထုတ်ကိုရိုနာဗိုင်းရပ်စ်ပြန်ပွားမှုရှော့ချရေးမာနိုဖီယာရာဗီယာဆေးကိုရန်ကုန်မြို့မှာထုတ်လုပ်ပြီးတော့ပြည်ဗမာပြည်တွင်းမှာဈေးချိုချိုနဲ့ရောင်းချနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုကိုဝင်းမင်းကပြောပြပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ဆေးတစိတ်အမည်မော်နျူပက်နဲ့ထုတ်တဲ့ဒီဆေးစတင်ထုတ်လို့ရောင်းချနိုင်ဖို့ကိုဒေါက်တာစောနေနယ်က
ကိုဗစ်ကတ်ဝေးဗ်အပြီးမှာကျမတို့မြန်မာနိုင်ငံမှာဒယ်တာမှာပြည်သူတွေအများကြီးပဲကြုံတွေ့လိုက်ရတဲ့အတွေ့အကြုံကခါတိရယ်ပေါ့နော်အဲအကြောင်းလို့ဒီဆေးကတော့မရှိဖြစ်လိုအပ်တယ်ပေါ့နော်ဒီအင်ဖို့ကိုပဲမိခိုနေမယ်ဆိုရင်ဒီပြည်သူတွေတုံးဆွဲဖို့အတွက်ဆေးတွေနောက်ကျဖို့ရရှိရယ်ပေါ့နော်ဒါကြောင့်မို့ကျမတို့စူးစမ်းထုတ်မှရမယ်ဆိုပြီးကျမတို့ရဲ့ Pacific Medical Industry ဆက်ယုံက Scientist တွေပေါ့ကျမတို့ပြည်ပပညာရှင်တွေကိုလည်းခေါ်ပြီးတော့ extensive research and development တွေလုပ်ပြီးတဲ့အခါမှာ Monupiravir 200 mg ထုတ်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အကုန်ပိုင်းမှာပဲအစားအသောက်နဲ့ဆေးဝါးကုကဲဦးစီးဌာနကိုတင်ပြဖြောက်ထားခဲ့ပါတယ်။ဒီဖေဖော်ဝါရီလ9ရက်နေ့မှာပဲကျွန်တော်ခွင့်ပြုချက်ရရှိတဲ့အတွက်ကျွန်တော်စတင်ရောင်းချနေပါပြီရှင်။ပြည်သူတွေဈေးနှုန်းတက်တာနဲ့အမခန့်ချက်ရှိတဲ့ဆေးကိုသုံးဆနိုင်အောင်ဆိုပြီးတော့ကျွန်တော်တို့3,900နဲ့တပူးကိုပေါ့နော်စပြီးတော့ရောင်းချနေပါတယ်။ဆရာဝင်ဆေးညွှန်းစာနဲ့သုံးဆရတဲ့ဆေးဖြစ်တဲ့အတွက်ကြောင့်မို့ဆရာဝင်ရဲ့ဆေးညွှန်းစာနဲ့ပြတာပြီးတော့ဆရာဝင်ညွှန်းတဲ့ dose တိုင်းကျွန်တော်ရောင်းချပေးနေပါတယ်ရှင်
။ဒါအပြင်ဒီဆေးရဲ့အရေးသွေးခိုင်မာမှုကိုမေးရမှာလဲဒေါက်တာစောနေနယ်က
မြန်မာနိုင်ငံစားသောက်နဲ့ဆေးဝါးကုကဲဦးစီးဌာနကတော့သူရဲ့စံချိန်စံညွှန်းတွေပေါ့နော် quality efficacy နဲ့ safety တွေကိုသူကတိကျစစ်ဆေးပြီးတော့ quality စံချိန်စံညွှန်းမှီတယ်ထိရောက်တဲ့အတွက်ကြောင့်လို့သူကခွင့်ပြုချက်ပေးလိုက်တဲ့အချိန်မှာပဲ9ရက်နေ့မှာကြာကျွန်တော်စပြီးတော့ခန့်ချီတောင်းချပါတယ်အဲ့မှာလူနာတွေကဝယ်တောက်ပြီးတော့မှဒီတရက်နှစ်ရက်အတွင်းမှာတော်တော်လေးနလန်ထူလာတယ်ဆိုတာမျိုးကိုကျွန်တော်တို့ဒီဖုံးဆက်ပြီးတော့ပြောကြပါတယ်ဆရာဝန်တွေကလည်းဝမ်းသာအားပြောကြတယ်သူကဒီ covid virus ပွားတာကိုတက်တာစီပြီးတော့ဒီ24နာရီအတွင်းမှာပဲဟို positive ဖြစ်နေတဲ့လူတွေကနောက်တခြားလူကိုပြန်ပွားဖို့အတွက်ကိုသူကစော့ချပေးရဆိုပြီးတော့မှ study တွေလည်းအများကြီးရှိပါတယ်ရှင်ဆေးရုံတက်ရတဲ့နှုံးတွေတေဆုံးမှုနှုံးတွေကိုစော့ချနိုင်ပါတယ
်ဒါပေမဲ့ဒေါက်တာဆရာတက်ကတော့ဒီဆေးကအရင်တကွေးအတွက်စမ်းသပ်ခဲ့ရမှာ virus မျိုးကွဲစီပြီးဆေးမတူတာဖြစ်စေတာမို့မသုံးဘဲရထားခဲ့ကအခု covid အတွက်ပြန်ဆန်းပြီးပထမအကောင်ဆုံးဆေးတွေမရမှသာအရေးပေါ်အဖြစ်အမေရိကန်မှာသုံးခွင့်ရထားတာကြောင့်မြန်မာအတွက်လည်းတသက်မမတ်လူနာတွေမှာသာသုံးသင့်တယ်လို့ဆိုပါတယ
်နံပါတ်1ကအသက်65နှစ်ကျော်တယ်နံပါတ်2ကဆေး vaccine လုံးဝမထိုးထားတဲ့လူတွေနံပါတ်3ကဆီးချိုသွေးတိုးအဝလွန်တာပေါ့နောက်တစ်ခုက cancer ရောဂါဖြစ်နေတဲ့လူတွေimmunosuppressive medication လို့ခေါ်တယ်။ဟိုပမာနိုင်ငံမှာတော့အများဆုံးသုံးတာကတော့ prednisone ပေါ့နော်။အကျော်ကြီးရောင်နေတဲ့လူတွေပေါ့။ rheumatoid arthritis တွေပမာနိုင်ငံမှာအများကြီးရှိပါတယ်။ကိုယ်ခံအစားနည်းနေတဲ့လူတွေပေါ့နော်။ HIV patient တွေ၊နောက်အသေးအစားထိုးထားတဲ့လူတွေ၊စောက်ကအစားထိုးထားတဲ့လူနာတွေ၊အသက်ဘယ်အရွယ်ပဲဖြစ်ဖြစ် vaccine ဘယ်နှလုံးထိုးထားသည်ပဲဖြစ်ဖြစ်ဒါ vaccine နဲ့ထိုးထားသည်ပဲဖြစ်ဖြစ်အဲ့ဒီ coronavirus တွေသူတို့အသက်အန္တရာယ်ဆုံးရှုံးနိုင်တဲ့အထိ progress ဖြစ်နိုင်တယ်ဒီသေးကိုတောက်သုံးနေပါတယ်။အသက်65နှစ်ကျော်လို့ရှိရင် vaccine အပြည့်ထိုးထားရင် symptom မရှိရင်တော့ကျွန်တော်တို့အနေနဲ့ကတော့ recommend မလုပ်ပါဘူးဒီနိုင်ငံမှာဆိုရင်တော့သူက category 4လို့ခေါ်ပါတယ်နောက်ဆုံး category ရဲ့တော့ရောက်ပါတယ်ဘာလို့လဲဆိုတော့သူကအသက်ကြီးတဲ့အတွက်ကြောင့်ဖြစ်တာပ
ါဒီဆေးကိုအကျိုးရှိအောင်ဘလို့သုံးသင့်ဖို့ကိုလည်းဒေါက်တာစောနေနေက
သူက covid positive ဖြစ်ပြီးတော့9ရက်အတွင်းဟိုမှာတောက်မယ်ဆိုလို့ရှိရင်ထိရောက်မှုရှိပါတယ်ရကြဝါမှာဆိုရင်ဒီ virus တွေကခန္ဓာကိုယ်တိုက်ခိုက်ဖို့အတွက်အချိန်ရဝါမှာဆိုလို့မတောက်ဘဲနဲ့5ရက်လောက်6ရက်လောက်9ရက်လောက်နေပြီးမှတောက်မယ်ဆိုရင်ကကြတော့မထိရောက်မှာဆိုတာရယ်နောက်ပိုင်းဟို day 7လောက်နောက်ပိုင်းညရယ်လဲ virus ကသူ့ခန္ဓာကိုယ်ရဲ့ immune system နဲ့ရောကြဝါတယ်ဆိုတာလည်းရှိရယ်ပေါ့နော်ကျမတို့တဘူးမှာအလုံး40ပါပါတယ်ရှင်200 mg ဆိုရင်လေဆိုတော့ဒီတဘူးကတော့1 course ဆာဖြစ်ပါတယ်လူတဦးအတွက်အစာဆုံးတောက်ဖို့ရအောင်လုံလောက်ပါတယ်ရှင
်။ဒါအပြင်ဒီဆေးမသုံးသင့်သူတွေရှိနေတာကိုလည်းဒေါက်တာဆရာသက်က
အသက်65နှစ်အောက်မှာအာယောဂါအမှမရှိတဲ့လူတွေမတောက်သုံးနိုင်ပါဘူး။အသက်65နှစ်အောက်မှာဗက်ဆင်းသုံးလုံးထိုးထားတယ်။အာယောဂါလက္ခဏာမှမပြဘူး။ဒီဆေးကိုမတောက်သုံးနိုင်ပါဘူး။ဒီဆေးတွေကအရန်ကို side effect အရာမရှိသလောက်ရှားပါတယ်ဒါပေမဲ့ကိုဝင်ဆောင်အမျိုးသမီးတွေရဲ့ကလေးကိုနိုးတိုက်မိခင်တွေရဲ့ကြောက်ကပ်ပြက်ပြီးတော့ကြောက်ကပ်ကိုဆေးနေရတဲ့လူတွေရဲ့အသေးပြက်ပြီးတော့အသေးထဲမှာရေတွေဝင်ပြီးတော့ပိုက်ကြီးကဖောင်းကားပြီးတော့ရေပြင်းဆွဲတဲ့လူတွေအဲ့လိုလူတွေအတွက်မှာစံသက်ထားတာမရှိတဲ့အတွက်ကြောင့်မသုံးသင့်ပါဘူ
းတကယ်တော့အမေရိကန်ကပထမတန်းစားဆေးမိုနိုကလိုနယ်အန်တီဘော်ဒီထိုးသင့်တဲ့ Pfizer ကုမ္ပဏီထုတ် Paxlovid တောက်ဆေးတွေမရနိုင်သေးတဲ့မြန်မာနိုင်ငံမှာအခုဆေးကလက်ရှိ COVID သရုပ်ထားလိုင်းအတွက်အားထားစရာအသစ်ဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ခင်ဗျ